ယူကရိန်းနောက်ပိုင်းကလဗီးမြို့ကိုရုရှားတပ်တွေကတနင်္လာနေ့ကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ6ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုံးကျည်3စင်းကစစ်ရေးဆိုင်ရာအခြေခံအဆောက်အုံတွေကိုထိခိုက်ခဲ့တယ်လို့လဗစ်ဒေတာအုပ်ချုပ်ရေးမှူးမက်ဆင်ကိုဇော့စကီကပြောပါတယ်။ယူကရိန်းနေရာအနှံ့ပြားကိုရုရှားကဘုံကျဲတိုက်ခိုက်နေပြီးတချို့နေရာတွေမှာတော့ရုရှားတပ်တွေကအရက်သားတွေရဲ့ထွက်လန်းကြောင်းကိုပစ်ခတ်ခဲ့တယ်လို့ယူကရိန်းကပြောပါတယ်။နိုင်ငံကလူသားချင်းစာနာထောက်ထားရေးဥပဒေကိုချိုးဖောက်ပြီးရုရှားတပ်တွေကလူသားချင်းစာနာထောက်ထားရေးလမ်းကြောင်းတွေကိုပိတ်ဆို့ပစ်ခတ်တာတွေမရက်သေးပါဘူးလို့ယူကရိန်းဒုတိယဝန်ကြီးချုပ်အီရီနာဗာရိုရှိုကသူ့ရဲ့လူမှုစာမျက်နှာမှာပြောထားပါတယ်။ယူကရိန်းတောင်ပိုင်းကကာဆန်မြို့တစ်မြို့တည်းသာရုရှားကထိန်းချုပ်နိုင်ခဲ့တာဖြစ်တယ်လို့ယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှူမီဟာကဆိုပါတယ်။မာရီပေါ်မြို့ဟာရုရှားကပေးထားတဲ့လက်နက်ချမဲ့နေ့ကိုကျော်လွန်သွားခဲ့ပေမဲ့ခုကနေဆက်ဖြစ်ပါတယ်။စနေနေ့အထိမာရီဘောမြို့မှာယူကရိန်းစစ်သား 4,000 ကျော်ဆုံးရှုံးခဲ့ပြီလို့ရုရှားကပြောပါတယ်။ဒါပေမဲ့တနင်္ဂနွေလုံးမှာယူကရိန်းစစ်သား 2,500 နဲ့ 3,000 ကျားပဲဆုံးရှုံးသေးတယ်လို့ယူကရိန်းကတော့ပြောပါတယ်။နှစ်ဖက်ပြောစကားကိုတိကျလွတ်လပ်စွာအတိမပြုတ်နိုင်ပါဘူး။